ဒီခိုင်ကြီးတွေကမွတ်စလင်တန်းတဝက်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ကိစ္စနဲ့ဆက်ဆက်ပြီးအစ္စလာမစ်နိုင်ငံများအဖွဲ့ OIC ကိုစားကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ Genocide Convention လို့ခေါ်တဲ့ကုလသမဂ္ဂဒီမျိုးလုံးတပ်ဖြတ်မှုကိုတားဆီးရင်းနဲ့အရေးယူအပြစ်ပေးရေးဆိုင်ရာ Convention ကိုလိုက်နာမှုမရှိဘူးဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂရဲ့အပြည်အဝဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားပါတယ်ဒီတရားစွဲဆိုမှုဟာဒီပုဂ္ဂိုလ်တူတူတယောက်တစုတစ်ဖွဲ့ကိုစွဲဆိုတာမျိုးမဟုတ်ပဲနိုင်ငံကိုစွဲဆိုထားတာဖြစ်လို့မြန်မာနိုင်ငံကိုစားနိုင်ငံတော်ဤတိုင်ပင်ခံဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီး ICJ တရားရုံးမှာတွားရောက်ရင်ဆိုင်မယ်လို့တရင်ထုတ်ပြန်ထားပါတယ်အခုဆိုရင်ဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စသူ့ဘက်ကရက်တည်နေပါတယ်သူ့ကိုထောက်ခံနေပါတယ်ဆိုပြီးမြို့ရဲတချို့မှာထောက်ခံပွဲတွေပြုလုပ်နေကြပါပြီအလားတူအဲ့လို ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုတရံကလို့ဆိုင်ရာအပြည့်အစုံချုပ် SC လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဆွေးနွေးကြပါတယ်။ဒါဟာနိုင်ငံအရေးပြည်တော်စုအရေးဖြစ်တာကြောင့်တို့အနေနဲ့မြန်မာအစိုးရကနေ ICJ တရားရုံးမှာတွားပြီးဖြေရှင်းမဲ့ကိစ္စကိုတတ်နိုင်သလောက်ကူညီမယ်လို့သဘောထားထုတ်ပြန်ပါတယ်။ဒီထဲထူးခြားတာတစ်ခုကတော့ကိုကတ်တောက်ပလောင်နဲ့ရခိုင်အေးလက်နက်ကိုင်၃ဖွဲ့ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကပူးပေါင်းထုတ်ပြန်တဲ့ကြေညာချက်ပါပဲ။အဲ့ဒီကြေညာချက်ထဲမှာတော့လက်ရှိနိုင်ငံကမှာမြန်မာတပ်မတော်ပေါ်တရားစွဲထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့အဖွဲ့တွေအနေနဲ့လုံးဝထောက်ခံတယ်အဲ့ဒီတရားစွဲသူတွေကိုလည်းအထောက်ထားအချက်လက်တွေပေးပြီးပူးပေါင်းဆောင်ရွက်သွားဖို့အမြဲတမ်းအသင့်တင့်ဖြစ်နေတဲ့အကြောင်းထုတ်ပြန်ကြေညာထားတာတွေ့ရပါတယ်လက်နက်ကိုင်သုံးဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာဘာတွေပါသလဲဒါအမြဲမြင်ရှိတဲ့ကြေညာချက်ဖြစ်ပါရဲ့လားဆိုတာဆွေးနွေးတင်ပြသွားပါမယ
်လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်ပထမအပိုင်းမှာနိုင်ငံတကာမှာတရားစွဲခံရတဲ့ဖြစ်စဉ်၃ခုကိုတန်းစီဖော်ပြထားပေမဲ့တမှုချင်းစီကိုတော့တိကျဖော်ပြထားတာမတွေ့ရပါဘူး။တကယ်တော့ကြေညာချက်ထဲမှာဖော်ပြထားတဲ့အရေးယူမှု၃ခုဟာတစ်ခုနဲ့တစ်ခုသဘောသဘာဝချင်းမတူညီပါဘူး။ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိစ္စကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေမှာမြမတက်မတော်ကရာဇဝတ်မှုကျူးလွန်တာမျိုးရှိမရှိစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်တဲ့အခြေအနေပါ။International Jurisdiction နိုင်ငံတကာတရားစီရင်ပိုင်ခွင့်မှုအရအာဂျင်တီးနားနိုင်ငံမှာအမှုဖွင့်ထားတာကရိုဟင်ဂျာအရေးလှုပ်ရှားသူတွေကနေမြန်မာနိုင်ငံတမရတွေဖြစ်ခဲ့ကြတဲ့တမရဟောင်းဦးသိန်းစိန်ဦးတင်ကျော်နဲ့လက်ရှိတမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ထက်ခေါင်းဆောင်တွေကိုရိုဟင်ဂျာတွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့ဆိုပြီးဖွင့်ထားတဲ့အမှုပါကမ်ဘီယာနိုင်ငံက ICJ မှာဆွဲဆိုထားတာကတော့မြန်မာနိုင်ငံကိုဖြစ်ပါတယ်။လက်နက်ကိုင်သုံးဖွဲ့ရဲ့ကြေညာချက်မှာမြန်မာတပ်မတော်ကပဲတည်တံ့ရင်ညွှန်းဖော်ပြခဲ့ပေမဲ့အမှုသုံးခုလုံးကတရားစွဲဆိုမှုတွေကိုအပြည့်အဝထောက်ခံတယ်လို့ဆိုလိုက်တဲ့အတွက်တပ်မတော်တွေမကရွေးကောက်ခံသမ္မတတွေဒေါ်ဆန်းစုကြည်လိုလူထုခေါင်းဆောင်အပါအဝင်နိုင်ငံကိုတရားစွဲတာကိုပါထောက်ခံလိုက်တဲ့သဘောတက်ရောက်နေပါတယ
်။ထုတ်ပြန်ချက်ဒုတိယပိုင်းမှာတော့190ကျော်ကြာပြည်တွင်းစစ်အတွင်းဒီမှာတက်မတော်ကိုစစ်ရာဇဝမှုအမျိုးမျိုးကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲထားပါတယ်။ပြည်စစ်အတွင်းဒီမှာတက်မတော်ကစစ်ရာဇဝမှုတွေကျူးလွန်တယ်လူခွေချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ဟာအပြစ်ဆန်းတော့မဟုတ်ပါဘူး။ဒီ90ကျော်ပြည်စစ်ကာလအတွင်းဒီမှာတက်မတော်ဘက်ကရောတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တော်ရင်လက်နက်ကိုင်အဖွဲ့တွေကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေလူခွေချိုးဖောက်မှုတွေဆိုတာပြောမဆုံးနိုင်အောင်ရှိခဲ့ရှိနေသေးဖြစ်ပါတယ်။ဒါကြီးပြောဆိုနေုံနဲ့တိုင်းသားတွေလိုချင်နေတဲ့ကိုယ်ပဲအုတ်ချုပ်ခွင့်ကိုယ်ပဲပြထန်းခွင့်ဆက်ရပြည်တော်စုရလာလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူ
းထုတ်ပြန်ချက်ရဲ့အဓိကအားအနေချက်ကတော့လက်ရှိမြန်မာနိုင်ငံမှာရွေးကောက်ခံအစိုးရနဲ့အစိုးရလက်အောက်မှာရောက်မနေတဲ့တက်မတော်ဆိုပြီးအင်အားစုနှစ်ခုရှိနေတယ်ဆိုတာကိုခွဲခြားထားခြင်းမရှိတာပါလက်ရှိတော့ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဆိုတာဟာအရင်ဆက်အနာရှင်တွေခေတ်ကအပြင်းနဲ့ခံဖြစ်ခဲ့ပြီးတည်သူလူထုတကယ်နဲ့ရွေးချယ်တင်မြှောက်မှုကြောင့်2016ခုနှစ်မှာတက်လာတဲ့အစိုးရဖြစ်ပါတယ်။နှစ်ပေါင်းများစွာပြည်ပင်းစစ်အတွင်းစစ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့အဖွဲ့အစည်းမဟုတ်တလို့လက်ရှိနိုင်ငံကအတိုင်းဝိုင်းကကြီးမားတဲ့ PRG ပေးနေတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေထွက်ပြေးရတဲ့ကြေကနာကိုဖန်တီးသူစတင်သူပြုလုပ်သူလည်းမဟုတ်ခဲ့ပါဘူး။အဲ့ဒါနဲ့ဌာနပြီးပြည်ရင်းစစ်ရက်စဲအောင်စူးစမ်းနေသူရခိုင်ပြည်နယ်ကပြဿနာပြေလည်အောင်လုပ်နေသူငင်းငယ်ရေးရအောင်ဖယ်ပြတီထောင်စုတိဆောက်နိုင်အောင်စူးစမ်းနေသူတွေဒါဖြစ်ပါတယ်။အဲ့ဒီလိုအစိုးရမျိုးကိုမြန်မာတက်မတော်နဲ့တရားနယ်ထားပြီးစစ်ရာဇဝတ်မှုတွေအတွက်တာဝန်ခံခိုင်းတာမျိုးဟာမှန်ကန်တဲ့သဘောထားလို့မဆိုနိုင်ပါဘူး။နောက်တစ်ခုကတော့ နိုင်ငံကိုတနည်းအားဖြင့်အစိုးရကနေ genocide လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲမှုကိုထုတ်ပြန်ချက်မှာထောက်ခံထားတဲ့ကိစ္စပါ genocide လုပ်တယ်ဆိုတာအလွတ်အလွန်ကြီးမားတဲ့ရာဇဝတ်မှုကြီးပါဒီစကလုံးကိုယ်တိုင်ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီကနေကျူးလူမျိုး6တန်းကျော်ကိုတပ်ဖြတ်ပြီးကျူးလွန်ခဲ့တဲ့ရက်စက်တဲ့ရာဇဝတ်မှုကြီးကနေပေါ်ပေါက်လာတာပါမြမတက်မတော်ဟာရာဇဝတ်မှုအပါအဝင်ရာဇဝတ်မှုတွေမကျူးလွန်ပါဘူးလို့ဘယ်သူကမှမျက်စိနှိပ်ညှိနေတာမျိုးမရှိပါဘူး။ဒါပေမဲ့အဲ့ဒါတွေဟာ genocide အစ်စ်မဟုတ်ပါဘူး။တနည်းအားဖြင့်လက်ရှိအစိုးရဟာတပ်မတော်က genocide လုပ်နေတာကိုအကာအကွယ်ပေးနေတဲ့အစိုးရမဟုတ်ပါဘူးဆိုတာကိုပဲငြင်းချက်ထုတ် ICJ တရားရုံးမှာ genocide ဖြေရှင်းဖို့ပြင်ဆင်နေကြတာပါ။
ဒါကြောင့်လက်နက်ကိုင်တုံးဖွဲ့ရည်တည်ချက်ဟာအစိုးရနဲ့မြန်မာနိုင်ငံသားအများစုကြီးရဲ့ရည်တည်ချက်အစီအပြည့်လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့ရဲ့ရည်တည်ချက်တွေနဲ့ဖြောင်ပြောင်ကြီးဆက်ကျင်နေတာတွေ့နေရပါတယ်။တကယ်လို့အဲဒီလက်နက်ကိုင်သုံးဖွဲ့ဟာပြည်တွင်းချင်းချင်းရေးပြဿနာဖြေရှင်းရမှာအိန္ဒိယတရုတ်နိုင်ငံထဲထဲဝယ်ပါဝင်ရေးအမြဲတမ်းတောင်းဆိုနေတဲ့အဖွဲ့တွေဖြစ်ပါတယ်။အခုလည်းနိုင်ငံကိုထိခိုက်ကြရှုံးအောင်လုပ်နေတဲ့ပြည်ပနိုင်ငံပြည်ပအင်အားစုတွေနဲ့ပူးပေါင်းမယ်ဆိုပြီးထုတ်ပြန်ထားတာမို့အတော့ကိုအန္တရာယ်များတဲ့ရည်တည်ချက်အဖြစ်ရှုမြင်နိုင်ပါတယ်။အဲဒီထုတ်ပြန်ချက်ထဲမှာအပြစ်ခတ်ရက်စဲရေးရည်ရည်ဖရက်တီဆောင်ရေးဆိုင်ရာမြုံမက်ချက်ထင်ရှားချက်တစုံတရာလည်းမတွေ့ရပါဘူးခင်ဗျာ